အေယာဝတီနဲ့ဒုထဝတီမြေရေရှမ်းမှုကြောင့်မန္တလေးတိုင်းအတွင်းမှာရေကြီးမှုတွေဖြစ်ပေါ်နေပြီးအင်ဂျီထောင်နဲ့ချီရေမြုပ်ကုန်တဲ့အတွက်အတော်လေးဒုက္ခရောက်နေကြတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရေဘေးဒုက္ခတွေနေနဲ့ဘုံကြီးကျောင်းတွေဓမ္မယုံတွေမှာကိုနီးကိုဟာနဲ့အဆင်ပြေတယ်လို့လောလောဆယ်ခေါ်လုံးနေကြပြီးတော့ကိုကြီးကယ်ဆယ်ရေးတွေလည်းထိထိရောက်ရောက်မရကြဘူးလို့ဆိုပါတယ်။ဒါအပြင်ရေမလွတ်တဲ့မြို့နယ်တွေနဲ့ရွာတွေမှာရှိတဲ့စာတင်ကျောင်းတွေကိုလည်းပိတ်ထားရပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချမ်းကပြောပြပေးမှာပါခင်ဗျာ။
မကြသေးခင်ရပိုင်းကစားလို့မိုးများပြီးအေယာဝတီနဲ့ဒုထဝတီမြည်ရဟာစိုးရင်ရေမက်အထက်ကိုကျော်လွန်ခဲ့တဲ့အတွက်မန္တလေးတိုင်းအတွင်းမှာရေကြီးမှုတွေဖြစ်နေတာပါဒီကနေ့သုံးရက်မြောက်နေ့မှာတော့မန္တလေးနဲ့စကိုင်းကိုသွားတဲ့အဓိကလမ်းမကြီးကိုရေလွှမ်းတဲ့အတွက်ယင်သွားလာတွေအတော်လေးဒုက္ခရောက်ကြရတယ်လို့မန္တလေးဒေသခံတွေကပြောပါတယ်ဒါအပြင်ဒုထဝတီမြည်ရဟာဆက်လက်မြင့်တက်နေပြီးရေကြီးမှုအဆိုးဆုံးနေရာတစ်ခုဖြစ်တဲ့အမရပူရမြို့နယ်တွင်ကလက်ရှိရေဘေးကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့မန္တလေးဒေသခံသတင်းတောက်တဦးဖြစ်တဲ့ကိုစန်းယူကျော်က VOA ကိုအခုလိုပြောပြပါဗျာ။
VOA ရောနည်းနည်းလေးပြန်ကြတယ်ဒုထဝတီကတော့မကြဘူးခုနကရေရှိနေတော့မယ်။ဒီနေ့ဆိုလို့ရှိရင်ဒီပတိုင်းနဲ့မန္တလေးသွားတဲ့လမ်းတချို့နေရာတွေမှာဆိုလို့ရှိရင်ကားလမ်းပေါ်တောင်ကြီးကျော်နေရဖြစ်နေပြီဒီနေ့။အဲဒီစကိုင်းမန္တလေးကတော့လမ်းပြန်လဲရှိတာဘူး။အပြန်လမ်းကကျွန်တော်တို့ကကြီးကျော်နေရဆိုတော့အတော်လမ်းတလမ်းကိုပဲတွားလာဖြစ်တယ်ဆိုရင်အနေနဲ့တော့နည်းနည်းစိုးရင်ပေါ့သူအဲ့လမ်းနဲ့ကျင်းနေတယ်နည်းကားနဲ့ပြီးချောင်းလို့သိမတော့ဘူးသူကဒုက္ခဝတီမြစ်ကြောင်မလို့ခုနကပြောတယ်အဲ့နာအမရပူရနှုနယ်တွင်ကစိုးတယ်တော့နန်ကမလန်းနဲ့ကိုကြီးကျော်နေတယ်ဒီပြောတဲ့ခါကျအဲ့နာပဝင်းကြီးရဲ့မဟာကနယုံကျောင်းတိုင်နီးတွေခုနတေုတ်တန်းကြီးရဲ့ကိုယ်တူတေုတ်ကန်းလေးတို့ပြုတ်ချင်ခုနကပြောတယ်ဒါမြင်ရတော့ကဒွားပဝင်းကြီးတော်တော်များများကအင်ဂျီဝန်ထောင်ချီပြီးတော့ကိုယ်ကကြီးမြုပ်နေကြတာကွာကျွန်တော်တို့စီးနေတဲ့မှာဆိုရင်တော့ရွာပေါင်း30လောက်ရှိတယ်ကခန်းမင်းကြီးအင်ဂျီပေါင်းအထောင်ရှိတယ်ကျွန်တော်တို့လောဆယ်ရေမြုပ်တဲ့ဘက်ကတလမ်းမိကြောက်တာပေါ့နော်ပြီးတော့သူရေတဖွဲ့ကနေမှသူကောက်ထားစင်းနေရဆိုရင်အင်ဂျီထောင်ကြီးပြုတ်ပဲရှိတယ်ဒုက္ခဝီကြောင့်ရှင်လာပူဆိုးတယ
်ဒါအပြင်တချို့တဲအိမ်တွေဟာအိမ်ခေါက်မိုးအထိရေမြုပ်ကုန်တဲ့အတွက်လမ်းဘေးမှာဖြစ်တယ်လို့နေနေကြတဲ့သူတွေရှိတယ်လို့တော်တော်များများကတော့နီးစပ်ရာဖျားအကြောင်းကန်တွေမှာကိုနီးကိုဟန်နဲ့ခိုလုံနေကြရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပြပါတယ်ဒီရေဘေးဒုက္ခတွေအတွက်တချို့လူမှုကူညီပေးရေးအသင်းတွေကတနိုင်တစ်ပိုင်းရေတန့်ဘူးတွေအစာအသောက်တွေကူညီပေးနေတာရှိပေမဲ့ထိရောက်တဲ့အကူအညီတွေတော့မရသေးသလိုရေကြီးတဲ့တချို့ဒေသတွေကစာတင်ကျောင်းတွေလည်းပိတ်ထားရတဲ့အခြေအနေနဲ့ပတ်သက်ပြီးကိုစန်းယူကျော်ကအခုလိုဆက်ပြောပြပါရစေ။ဟုတ်ကဲ့
ဆရာတော့သူကသူနီးစက်ရစီမျိုးတွေနဲ့နီးစက်ရကနာဖုန်းကျောင်းတွေတမိုင်းတို့မှာနေနေကြတာညနေအဲ့လိုမျိုးစီးပင်းဖုန်ပြေးတာလို့တော့မရှိသေးဘူး။ဒီနေ့တော့ခဏပြောသူလူကြီးတွေသွားကြည့်ကြတယ်လို့ပြောတယ်ဒီကလူမှုကွန်ရက်တင်းနေရကိုကူညီပြီးတော့စားတောက်တွေဝေဖို့လို့ခေါင်းတော်တဲ့တောက်သုံးရည်ချန်ပြဖို့ဆိုစီစဉ်နေတယ်ဒီနေ့တော့တခြားတော့သူမှုကွန်ရက်စကန်ဖွင့်ပေးတာမျိုးလို့မလုပ်ပြန်ရလို့ပြရမျိုးတော့ရောစက်ရှင်နေပြီးတော့မရှိသေးဘူးဘာမှကိုမလုပ်ပေးသေးတာလောစက်အဲ့တချို့ဒေသတွေကတော့သူတို့ပြောပုံညာဆိုရင်တော့ခတိုင်းနေလဲဝင်နေကြပေါ့နော်စောင့်ကြည့်တဲ့အချိန်ပဲလားတော့မသိဘူးကျမိုက်ကြတာဆိုတော့ဘာမှကိုလုပ်မပေးသေးဘူးသူတို့ချိတ်ကြောင်းနေဆိုလို့ရှိရင်စာတင်မှုပေးထားတယ်ခေါင်းတော်ဂျေနာဝန်တက်လို့ဆိုမနေ့ကစာမွေးချီရမယ်ဒါပေမဲ့အကြောင်းထဲမှာခေါင်းတော်ကသူဒါရတဲ့ဝိုက်ထိုးပေးနေတယ်။အမွဲချီဖို့တော့မနေ့ကအရှိဘူးလို့ပြောတယ်။ရောစေတော့တခြားခြေကံကျောင်းနေရာတော့အဲ့လိုမျိုးဂျွာကျောင်းနေပေါ့လေ။အဲ့ကျောင်းနေရာတော့ရောစေပိတ်ထားတယ
်။ဒါပြင်အေယာရီမြေအတွင်းတရွာနဲ့တရွာကိုဆုံးခံကြွားရတယ်။တန်ဃာတော်တွေအနေနဲ့လည်းနေ့စဉ်အသုံးပြုတဲ့တံတားတွေရေကြီးတာကြောင့်လေတွေကိုအသုံးပြုဆွမ်းခံကြွနေကြရပါတယ်တောင်တမန်ဘက်မှာတော့ဈေးဆိုင်တချို့ပိတ်ထားရတဲ့အနေအထားနဲ့ပတ်သက်ပြီးစားတောက်ဆိုင်ပိုင်ရှင်ကိုငိမ့်ဝင်းက VOA ကိုအခုလိုပြောပြပါတယ
်ဟောရောင်းအကျတာပေါ့မာဒီဘက်ကတော့မာသုံးဆိုင်လောက်တော့ပိတ်ထားရတယ်ကျန်တဲ့ဆိုင်တွေကတော့ပေါ်ရီကြီးပြဖွင့်ကြရလေအောက်ဆိုင်တွေကရေဝင်းနေရဟောရေကလူတရက်ကျော်ပြီဗျဟောဒေသခံတွေကတော့အင်းပေးမှနေနေရဥစ္စာတွေကအကုန်လုံးတက်ပြေးရတာပေါ့မာရေကတော့နေချင်းရောညာချင်းရောဝင်တာဆိုတော့လေအင်းနဲ့လွတ်အောင်ပြေးကြရတယ်ပေါ့အဲသူတို့ကတော့မိုးခပြင်းသေးလေးတော့ဖြစ်တယ်လို့နေရတာပေါ့ကြီးကလည်းတူအပေါ်ကလည်းမိုးရွာဆိုတော့လေသူတို့မှနည်းနည်းလေးနေထိုင်လေးတွေကျက်တဲတာပေါ့
အင်းဝဘက်မှာတော့နိုင်ငံသားသားခီးသွွားတွေကိုလည်းပတ်ခွင့်မပေးတော့ပဲနိုင်ငံသားသားခီးသွွားတွေကိုမိကိုနေရတဲ့နေကန်စေးတဲ့တွေမြင်းလဲတွေလိုလက်လုတ်လက်စားသမားတွေလည်းဝင်းငွေထိခိုက်တာကြောင့်ဒုက္ခရောက်ကြရတယ်လို့အင်းဝဒေသခံတချို့က VOA ကိုပြောပြပါဗျ။လောလောဆယ်ရေမဝင်နိုင်အောင်အာနာပိုင်တွေကကာထားပေးတဲ့တဲအိတ်တွေပေါ်တော့ရေတွေကရှင်လာပြီးမို့လို့နောက်ပိုင်းရက်တွေမှာလည်းမြစ်ရေကမကျဘဲနဲ့မိုးဆက်လက်ရွာနေမယ်ဆိုရင်ဒီထက်အခြေအနေပိုဆိုးနိုင်တယ်လို့ဒေသခံတွေကပြောဆိုကြပါရဲ့ရှင်။